ပွဲရတရရင်းရင်းစွာဆန္ဒပြခဲ့တဲ့ကချင်ခေါင်းဆောင်တအူးကိုတမလို့ကိုဂုံတိတ်ကညွန်နဲ့အောင်အကြီးညိုပြလုခဲ့တဲ့စုပြီးအတရေဖြတ်မှုပုံမှန်900နဲ့ဒုတိယဗိုလ်မှူးကြီးတအူးကတရားစွဲဆိုထားတာကိုစွဲချက်တင်မှုအတွက်မြစ်ကြီးနားမြို့နယ်တရားသူကြီးကဒီကနေ့တနင်္လာနေ့မှာပဲလက်ခံကြောင်းဆုံးဖြတ်ချက်ချလိုက်ပါတယ်။ အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားသူတွေကိုစွဲချက်တင်မှုမြစ်ကြီးနားမြို့နယ်တရားသူကြီးကအမိန့်ချမှတ်လိုက်တာဟာမြန်မာနိုင်ငံရဲ့ပေါ်ဆောင်နေမှုနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးပေါ်မေးခွန်းထုတ်စရာဖြစ်နေတယ်လို့တရားစွဲဆိုခံရသူတွေဘက်ကတုံ့ပြန်ပြောဆိုလိုက်ပါတယ်။ကချင်ပြည်နယ်မြစ်ကြီးနားမြို့မတော်ခင်ကနေတမျိုးလုံးလှည့်လည်ပြီးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတ ြီးရပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကရာဇဝတ်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီကနေ့မြို့နယ်တရားသူကြီးကစွဲချက်တင်မှုဆုံးဖြတ်ခဲ့တဲ့မြစ်ပြင်းမြို့နယ်တရားရုံးတရားခွင်ရဲ့အခြေအနေကိုတော့တရားစွဲခံရသူတွေကတဦးဖြစ်တဲ့ကချင်လူငယ်ငင်းရဲရေးလှူရှာသူကိုလောင်ဆောင်ကိုဆက်သွယ်နေတဲ့အခါသူကအခုလိုစပြောပြလာတယ်
။ရပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမင်းဦးကလည်းတရားလိုလုပ်ပြီးမှသမ္မတော်ကိုတရားရင်ဆက်စေတယ်ဆိုမှဦးတိုက်လျှောက်တော့ကိုရုံးချင်းဆန္ဒချင်းတော့မှကျွန်တော်တို့ကိုဆွဲချက်တင်တဲ့အမိန့်ကိုချလိုက်ပါတယ်ဆိုတော့ဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အပေါ်မှာတော့ကျွန်တော်တို့ကဒါလုံးဝတရားမျှတမှုမရှိဘူးမတရားတဲ့ဆွဲချက်တင်တဲ့အမိန့်ကိုကျွန်တော်တို့အဲ့လိုမျိုးခံယူထားပါတယ်ဒီလိုတက်တဲ့တယောက်ဆိုရင်ရုံးချင်းမချင်းစလုံးကျွန်တော်တို့မလာဘူးဆိုတော့ဒါကြောင့်ပြေးလိုက်တယ်ဆိုတော့ခိုင်လုံတိကျမှုမရှိတဲ့နဲ့ကျွန်တော်တို့တို့အပေါ်မှာဆွဆွဲပြီးမှတရားဆွဆူထားတဲ့အပေါ်မှာခိုင်မမှုမရှိပဲနဲ့တရားသူကြီးကကျွန်တော်တို့ကိုဆွဲချက်အမိန့်ချလိုက်တဲ့ဟာကတော့ကျွန်တော်တို့ကတော်တော်လေးတရားသူကြီးနဲ့ကျွန်တော်တို့ဒီတရားရှင်ရဲ့အပေါ်မှာကတော်တော်လေးစိတ်မကောင်းဖြစ်နေတာပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီကိုလုံးဆောင်တို့ဘက်ကအခုလိုမျိုးတရားသူကြီးကနေပြီးတော့စီရင်ချက်ချဖို့အမိန့်ချလိုက်တဲ့အတွက်ကြောင့်မလို့ဆက်ပြီးတော့ပါဒီတရားခွင်မှာဒီရှေ့နေနေရောကိုလန်းဆောင်တို့ဒီတရားဆွဲဆိုခံရတဲ့လူတွေကရောဆက်ပြီးတရားဥပဒေပိုင်းရတရားဥပဒေပိုင်းဆိုင်ရာအရာဆက်ပြီးတော့မှဒီရင်ဆိုင်သွားကြဖို့ပြင်ဆင်နေတဲ့အနေအထားပေါ့နော်
ကျွန်တော်တို့အပေါ်မှာဆွဲချက်တင်တဲ့အမိန့်ချလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ကဆက်လက်ပြီးမှကျွန်တော်တို့ရဲ့ဒီတက်တဲ့အထောက်အထားနဲ့ကျွန်တော်တို့ကဥပဒေတိုင်းအရာကျွန်တော်တို့ကဒါအယူခံသွားမယ်ဆက်တဲ့အမိန့်ကိုပြီးရင်ကျွန်တော်တို့ကဒါအပြစ်မရှိကြောင်းကိုကျွန်တော်တို့ဆက်လက်ထုတ်ချင်ပြီးမှတက်တဲ့ကြတော့မှာပေါ့နော်
ဒီအတန်ဒီအစိုးရနေတဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်လို့လည်းပြောတယ်။နောက်မျိုးသားညီသားစုတွေလည်းလုပ်မယ်လို့ပြောတယ်။နောက်ဒီတိုင်းရင်းသားဒေသတွေမှာငြိမ်းချမ်းရေးတွေဖော်ဆောင်ဖို့အတွက်သူတို့ရဲ့အဓိကဦးစားပေးအနေနဲ့ဆောင်ရွက်မယ်ဆိုပြီးတော့အတန်ဒီအစိုးရဘက်ကနေပြီးတော့တောက်လျှောက်ပြောဆိုလာတာရှိတယ်။ဆိုတော့အခုလိုမျိုးငြိမ်းချမ်းရေးလှုပ်ရှားနေတဲ့သူတွေအပေါ်မှာဒီလိုမျိုးတက်မတော်ကိုအကြည့်ပြုတ်ပြက်စီတယ်ဆိုပြီးတော့မှဆွဲချက်တင်မှုဆုံးဖြတ်ချက်ချလိုက်တဲ့အနေအထားပေါ်မှာကိုလောင်ဆောင်တို့ဒီကချင်ငြိမ်းချမ်းရေးလှုပ်ရှားတဲ့သူတွေအနေနဲ့ဘာများသတင်းစကားပါကျင်တာရှိပါလိမ့်ရှင
်။အဲကျွန်တော်တို့ဒီနိုင်ငံတော်တမတကိုလိမ့်မူပြီးမှကျွန်တော်တို့ဒီမရှိနာခရစ်ယာန်ကောင်စီ MCC ကလည်းကျွန်တော်စာရေးတင်ဖို့တဲ့သူတို့ပြင်ဆင်နေတယ်ဆိုတာကျွန်တော်ကြားသိရပါတယ်ဆိုတော့ပတရားစီရေးကလည်းကျွန်တော်အပေါ်မှာမကျွန်တော်မရက်ပြည်ပဲနဲ့ဒီဥပဒေအတိုင်းကျွန်တော်မဆောင်ရက်တဲ့အပေါ်မှာကတော့ကျွန်တော်တို့ဒီနင်းဆိုင်ရေးလှုပ်ဆောင်တဲ့အပေါ်မှာမိသားစုတွေရဲ့ယုံကြည်မှုတွေကတော့ပုံပုံပြီးမှကျွန်တော်စာချင်းနိုင်တဲ့အခြေအနေတွေဒါဒီပြဆင်ရဲ့အပေါ်မှာကျွန်တော်ချင်းခတ်မှုတွေကျွန်တော်သိရပါတယ
်တရားစွဲဆိုဖို့စီရင်ချက်ချခံထားရတဲ့ကချင်ခေါင်းဆောင်၃ဦးဟာလက်တလုံးမှာတော့သူတို့ကိုတရားသူကြီးကတရားရုံးကအမခံပေးထားပြီးတော့တရားဥပဒေနည်းလမ်းအရာဆက်လက်တရားရင်ဆိုင်သွားကြဖို့ပြင်ဆင်နေကြပါတယ်သူတို့ကိုဆွဲဆိုထားတဲ့ပုံမှန်900ကတော့မိသူဘောပဲဆိုတခြားသူတဦးကိုအတရေဖြတ်မှုတစ်ခုကျွလွန်နေဆိုရင်ထို့သူအားထောင်ဒဏ်2နှစ်အထိထောင်ဒဏ်ဖြစ်စေငွေဒဏ်ဖြစ်စေပြစ်ဒဏ်2ရက်စလုံးကိုဖြစ်စေချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါလိမ့်ရှင်